Welcome to the Voice of America in Burmese.
ပြန်ရည်ခင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ31ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေမှာဆိုလို့ရှိရင်တင်းမာနေတဲ့ရုရှားယူကရိန်းအရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြတဲ့သတင်းအရသာတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးမြင့်လာနေတာကြောင့်မြန်မာအာဏာသိမ်းစစ်ကောင်စီကိုဥရောပကလက်နက်တင်ပို့မှုအပါအဝင်ဖိတ်ဆို့အရေးယူရာတွေလုပ်ဖို့သတင်းအင်ဒိုနီးရှားပင်လယ်ပြင်နားမှာရောက်ရှိနေတဲ့လေစီရွင်ကြာဒုက္ခတွေတွေအင်ဒိုနီးရှားကမ်းခြေကိုဆက်ရောက်သွားပြီဆိုတဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေကြီးညာပြီးမှတော့ထောင်နှံချခံနိုင်ရတဲ့ဘဂဒကျောင်းသားခေါင်းဆောင်တူဦးအင်းစိန်ထောင်ထဲမှာဘယ်လိုရင်ဆိုင်ကြုံတွေ့နေရပါသလဲ။
ဒီဆောင်မှုကခဏနဲ့ပါရိုက်တယ်။နောက်ပြီးတော့ criminal ပြန်သားတွေက9ယောက်ကသူ့နှစ်ကြော့ပြန်နေပြီးမှဟိုထူနေတာကြီးရိုက်တာကြီးလုပ်တယ်ကွာ။အဲဒီခြံကျူးကျိုးတယ်သူပြောတယ်ကွာ
။တရင်နေ့အပြီးမှာနားဆင်ရဖို့ရှိပါတယ်။တခါစကိုင်းဘက်ချောင်းဦးမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်ဖွဲ့တွေပထမဆုံးအကြိမ်တိုက်ခိုက်ကြပါတယ်။နေဆန့်မူစင်မြို့မှာတော့ဓမြတိုက်ခိုးဆိုးလူရဲမှုတွေပိုပြီးတော့များပြားလာနေပါတယ်။မြန်မာပြည်ကိုပြည်ပကနေပြန်ဝင်လာတဲ့သူတချို့စီမှာ Omicron COVID ပိုးတွေတွေ့ရှိလာရပါတယ်။ဒီလိုသတင်းပေးဖို့ချက်တွေကိုတင်ပြသွားပါမယ်။နောက်ပိုင်းမှာပတ်စင်ကန္တာတွေတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။ Ukraine နဲ့တင်းမာနေတဲ့အခြေအနေတွေကို short ထားဖို့ Russia သမ္မတ Vladimir Putin ကို American သမ္မတ Joe Biden ကကြာတာပရင်းနဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးရမှာပြောဆိုလိုက်တဲ့ကြောင်းအင်ဂျူရောကသတင်းထုတ်ပြန်ပါတယ်။ယူကရိန်းရဲ့တင်းမာမှုတွေကိုရှော့ချဖို့နဲ့ကျူးကျော်မှုတွေလှုပ်လာခဲ့မယ်ဆိုလို့ရှိရင်အမေရိကန်နဲ့မဟာမိတ်တွေဘက်ကပြက်ပြက်သားသားတုံ့ပြန်မှာဖြစ်တဲ့ကြောင်းသတိပေးခဲ့တယ်လို့လည်းကြာတာပရင်းတွေကမီးတင်50ကြာတွေးဆွေးမီးတင်50အကြာဆက်သွယ်ဆွေးနွေးမှုအပြီးအင်ဂျူရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။ရုရှားသမ္မတရုံကတော့ရုရှားအပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုတွေလှုပ်လာမယ်ဆိုလို့ရှိရင်ကြည်မာတဲ့အမှားဖြစ်လိမ့်မယ်လို့ကြာတာပရင်းတွေကခေါင်းဆောင်တို့ဆွေးနွေးပွဲအပြီးမှာပြောဆိုပါတယ်။ယူကရိန်းနိုင်ငံနဲ့ဇက်မှာရုရှားကတိုက်ရင်အားတိုးချထားတာကြောင့်တင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်နဲ့ရုရှားသမ္မတတို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားအစိုးရတာဝန်ရှိသူတွေစွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇန်နဝါရီလ10ရက်နေ့မတွေ့ခင်ခေါင်းဆောင်နှစ်ဦးတွေ့ဆုံမှုရုရှားသမ္မတဘက်ကကမ်းလှမ်းခဲ့ပြီးတဲ့နောက်ကြာတာပရင်းတွေကဆွေးနွေးခဲ့တာဖြစ်ပါတယ်။ရုရှားကတော့ယူကရိန်းနိုင်ငံကို NATO အဖွဲ့ဝင်အဖြစ်လက်မခံဖို့မဟာမိတ်အဖွဲ့ရဲ့စစ်လက်နက်တွေမထားဖို့အပါအဝင်လုံခြုံရေးဆိုင်ရာတရားဝင်အာမခံချက်ပေးဖို့တောင်းဆိုထားပေမဲ့အမေရိကန်ဘက်ကတော့လက်မခံပါဘူး။ဒါပေမဲ့ရုရှားကစင်အားခမန်းကြီးတသိန်းလောက်ချထားတဲ့ယူကရိန်းနိုင်ငံနဲ့တင်းမာမှုကိစ္စအတွက်တန်တမာရေးအရာဆွေးနွေးဖို့လမ်းဖွင့်ထားတဲ့အကြောင်းခေါင်းဆောင်တို့ဆွေးနွေးပွဲမတိုင်ခင်မှာပြောဆိုထားခဲ့ပါတယ်ခင်ဗျာ။
အီရန်ကအာကာသတဲကိုဒုံးကျံပစ်လွတ်လိုက်တဲ့အစီအစဉ်အစ်ပေါ်မှာအမေရိကန်ကစိုးရိမ်တဲ့သဘောထားပြောဆိုလိုက်ပါတယ်။အီရန်ရဲ့အာကာသစူးစမ်းလေ့လာရေးအစီအစဉ်တွေကိုအားပေးကြောင်းနဲ့အီရန်နျူကလ িয়ার ရေး2015သဘောတူညီချက်ပြန်ပြီးအကောင့်ထဲဖွင့်နေအောင်တန်တမာရေးအကျိုးပန်းမှုလိုလားကြောင်းလည်းပြောပေမဲ့အီရန်ရဲ့ဒုံးကျံအစီအစဉ်ပေါ်မှာစိုးရိမ်စရာတွေရှိနေစေဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်တာပါ။ဂျေရုဆလင်တိုင်ဖို့အတွက်အာကာသတဲဒုံးကျံပစ်လွတ်လိုက်တဲ့အကြောင်းအီရန်ကချက်တပရင်းနေမှာကြေညာခဲ့တဲ့ပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အာကာသရဲ့ရင်းတွေနှစ်တန်ရမှာအသုံးပြုတဲ့ဤပညာတွေဟာတာဝေးပြည်ဒုံးစနစ်တွေအပါအဝင်ပဲ့ထင်းတက်ဒုံးတွေအတွက်ပါအသုံးပြုနိုင်တဲ့အတွက်စိုးရိမ်စရာကောင်းတယ်လို့ပြောပါတယ်။အခုလိုအီရန်ရဲ့အာကာသရင်းတွေလွတ်တန်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကချက်မှတ်တားမြစ်ထားတဲ့အဆုံးဖြတ်ချက်အမှတ်1.31ကိုချိုးဖောက်တာဖြစ်ကြောင်းနဲ့ဒီတားမြစ်ချက်ကို2015အီရန်နျူကလ িয়ার သဘောတူညီချက်မှာထည့်သွင်းထားကြောင်းလည်းပြောပါတယ်။ Iran nuclear ye Nanganagadabo to Nijaguru, American Tamara Hong Donald Trump that Tama, no Turkera pity, Tamara Joe Biden that Tama, Pianle account of Pobo Dreck Nina Nizeva. Did the vote to Nijapian that one last evil to Sunday Murray to American Becker Hinaemu, Rob Maliha, Austria Nanga Vienna, Yonajima, Iranga, Tongan Pilot, season go Jenna later, let Pipari.
Pakistan now down by Blue Cheese Stamp in Muro, Guatama. Tadabriniga, Bondalon Pakwe, Keredwe, Nezon, Luleu, Tisomiro, Sanga Udaya, Yaga, Jump, Pine, Tamai, Tanaga, Tinya, Jetok, and Pilsubare, Guadamunega, College, Apin Bemma, Yatare, Gardzima, Chenkai, Bone, Tonga, Alu, Yetapaga, Biovare, Pagwe Mune, Padavido, Bedugama, through Letcha, Pichinya, Ramuro, Mishi, Babu, Blue Cheese Stamp, Pinema, Situitariga, Longjo, Tapa, Winine, Yadarigo, Pima, Tai Kai Tari, Jungali Shida Bido, Ainichin Afghanistan and Yama Chesai B, Pakistan Suyago Sanchin Lushani de Lu, Pakistan Anabai Nega Pilsutare, Didagan Situicha Apwe, Pakistan Taliban, TTB Apwegaro, Duru Leche Apie, Machakana, Chinyali Shibare, Majademi Gama Afghan Taliban, Aku Unine, Pakistan, TTB Apwene, Sune Muli, Tulu Kabi, Yadonze, Pika Yasegebare, Dabime, Dizembala, Zambema. Titamaya Konsunga Bidana, Pakistan Bega, Karigudi, Chubot, Subido, Takamuri, Pianle, Satin, get up to Paragraph.
Gusamia, Pizabian Covid Body, Omicron Jow. American and Nizin, Covid Gusamu, no Sanjin, Mint, Nizin Mabe, Nangantarin in it, Dignity Jow, get Nit, a Joe Katamiama, Rumiapia Suim, who goes Shambo, Gusa Yoga, say American Titan, Sipping Yash, and Dr. Fauci got tied on like Barry. American Nangamati at Twin, Kobe Pokusa to Yetra, Nathan Johnny, Zetai, Tula, Kiapi, Nauti, Pieta, Bodhu Nimaro, Tia Twin Kusa to her, leading Kodani Bashini Velu, Kobe Yoga Sanga Santi Lilare, John Hopkins Tegato, Setama, Popia Bari, Nizen Kusa Moon, Nanga, January Mana Tingwe Shiagan, Kuso, Tiago, Chowte, Nate, Chowtang Quejo, Pilani Rabba. Lutoni, Sell of Sue Biro, Nitiku, Sandrabu, Season Tarari, go Pieti. Dinema Midasu Mesu, Nature Long Levels, Senra Jabuke, Dilu Regal and Api, Gawes, say Toby Dapsi put that Doctor Fauci got Jampu Valley, Dapian, American and Amatangeri Lagong, also D. Boku Samu, Nyazon Pilla, Nangelu, like Kaman Tabari. The same name of Omicron Covid, both Satan, Tushia, down Africa, Mapulu, the Santa Mutkuya, the same at Tolure, Johnson and Johnson Covid, Nandi Gawesego, Api, Gawesi, Toji de Kama. ဒီပိုးတိကိုအတော်ကာကွယ်နိုင်စွမ်းရှိတာတွေ့ရတယ်လို့သူကေတနာပညာရှင်တွေကပြောပါတယ်။နိုဝင်ဘာ15ရက်ကနေဒီဇင်ဘာ20ရက်ချိန်မှာလောက်တာ9000လောက်ကိုဒီအဖြစ်ကာကွယ်ဆေးထိုးစမ်းတရမှာဆေးရုံတက်ရတဲ့အထိမဖြစ်တော့သူ63ရာခိုင်နှုန်းရှိလာတယ်လို့နှစ်ပတ်ကြာမှာ80လေးရာခိုင်နှုန်းနဲ့တလကနေ2လတွင်းမှာတော့
Pure American Tan Manepa Nimabada season ego, Manet Chong Igani Kunanai T, Lightomita Thousand Hit, Kiluhas Kutong Tongane Kutong Shetonya, Lightomita Lisa Ko, Kiluhas Chowting Ha Tonya, Patamana Iwama, Lilamita Tia Kuze, Kiluhas Tinga Kongaruani, the Tolan Pini Walkna.
Pure Danlan season ego, select tissue not thought as in Yara Pibare, the Rene was celebrated in Babaome. မြန်မာနိုင်ငံတွင်အချမ်းဖက်လုံရတေကိုစစ်တပ်ကအရှင်မြင့်လှုပ်ဆောင်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ဖို့ရောင်းချပေးပင်ကတ်တတ်တာတွေအပြင်အခြားဒဏ်ခတ်အေးအေးယူမှုတွေလှုပ်ဆောင်ဖို့အသင့်ရှိနေတဲ့အကြောင်းဥရောပသမဂ္ဂ EU ကအသိရှိနေပါတယ်လို့EUနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဇက်ဘိုရယ်ကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကကြားပြည်နယ်ဖရူဆိုမြို့နယ်အတွင်းအမျိုးသမီးနဲ့ကလေးတွေအပါဝင်စာနာမှုအကူအညီပေးနေတဲ့ဝန်ထမ်းတွေပါဝင်တဲ့လူ30ငါးဦးထက်မနည်းတပ်ဖြတ်မိရှုခံရတဲ့ဖြစ်စဉ်ကဒီလိုတန်ခတ်အေးအေးယူမှုတွေလှုပ်ဆောင်မှုအတွက်ဖြစ်လာစေတယ ားတာဒီချမှတ်ထားပြီးဖြစ်ပါလေ
။အင်ဒိုနီးရှားနိုင်ငံမြောက်ဖက်ဆောင်အာချဲပြည်နယ်ဘိုင်ရူဒင်ကိုင်ယိုရန်ကနေမိုင်90ကျော်ကွာပင်လယ်ပြင်ထဲမှာရဲအတော်ကြာမျောနေတဲ့ Ranger 120စစ်သည်ပြင်းနေနှောင်းပိုင်းမှာပဲကမ်းပေါ်ရောက်လာကြပါပြီ။ရေဝင်းပြီးအင်ဂျင်ဆက်လက်ပြက်နေတဲ့ဆက်လီကိုအင်ဒိုနီးရှားရေစက်တင်းပေါ်နဲ့က Karong Guki Sekango Swella Ralu, Indonesia Yida Pyokunya Bumuji, La Ut Mem Holipka Pyobare. Yadiru Sawabi Slanji Nidat Ruinja Se Tengma Matwa. Yira Temu Hotana Yiman Chomai Lone Moning Yabi, the Gongchin Lama Ganka Nangi Pyobare. Moti Tani that Duka Derigo Sekangani. Anaga Kongalune Baskari Nako Sambi Yai Nakubu season Pigia Jone. Kobi Yoga Boys Kusamu Shimishi Santa Sese Melu Lepiobari. Kula Tamaga Doka Denasanga Puevaro, Di Doka Deri Dret, Kobi Boku Samu Shimishi. Masi Sebo Dret, Corandin Loga, Season Lobira, Pawan Truna Pata B, Indonesia Asuago, Dedaga, Taiwan Guba, Akuni Bebo Tensi Lupiobari. Ranger Labala, Seligro, Tening Liniga, Dedaga, Pandamariga, Gangani, Manchosela, Guama, Sadri, Rapsipi, Amudami Chause, Kali, Nasset Tayone, Amuda Koya, Labala, Rapsipari. တို့ဟာဆက်လီမပြတ်ခင်ကပင်လယ်ဆဲ28ကြာနေခဲ့ကြောင်းနဲ့သူတို့မလေးရှားကိုသွားကြောင်ပြောကြပါတယ်အစောပိုင်းမှာတော့ဒုက္ခတဲ့ဆက်လီကိုလက်ခံမှောင်ဖောက်ကြောင်ပြောဆိုခဲ့ကြပြီးပျက်စီးနေတဲ့ဆက်လီကိုပြင်ဆင်ပေးပြီးလိုအပ်တဲ့အကူအညီတွေနဲ့ပြန်ထွက်ခွာခိုင်မယ်လို့ပြောခဲ့ပေမဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ရကံအခုနောက်ဆုံးကန့်ကွက်ခွင့်ပြုခဲ့တာလည်းဖြစ်ပါတယ်ဆူဒ
လူ၄ဦးသေဆုံးခဲ့တဲ့အကြောင်းကျန်းမာရေးဝန်ထမ်းတွေကပြောဆိုပါတယ်အော်တိုဘာလဆရာနာတိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနှစ်လကျော်ကာလအတွင်းသေဆုံးသူ52ယောက်ထက်မနည်းရှိပြီလို့လဲဒီမိုကရေစီလှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်များကောင်စီကပြောပါတယ်ဒါသာပရင်းလေးကမြို့တော်ကာတွန်နဲ့ကလျက်ရှိတဲ့အော်တိုမန်မြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတီးဆန်းအစ်စ်တွေနဲ့ပစ်ကတ်ခဲ့တဲ့အတွက်၄ဦးသေပြီးဒါဇင်နဲ့ချီဒဏ်ရာရရှိခဲ့တယ်လို့ပြောဆိုပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကအရေးယူတဲ့လူနာအရေးပေါ်လူနာတင်ရင်တွေကိုပိတ်ဆို့တားဆီးနေတဲ့အတွက်အော်ဒီမန်မျိုးကဆေးရုံကိုဆရာဝန်တွေလာရောက်ဖို့ကူညီကြောင်းကူညီဖို့ပန်ကြားခဲ့တယ်လို့ဆိုပါတယ်။မြေယူဘုံနေနဲ့ပြစ်ခတ်နေတဲ့ဂျာကဆန္ဒပြသူတွေဟာဆက်လက်ချီတက်နေကြပြီးဆေးရုံချုပ်ရေးအလိုမရှိကြွေးကြော်တန်တွေကြွေးကြော်ခဲ့တယ်လို့ပြောဆိုပါတယ
်။ကျတပင်းကဆိုမာလီယာနိုင်ငံမိုဂါဒီရှုမြောက်ပိုင်းမြို့တစ်မြို့ကိုလာရောက်တိုက်ခိုက်ခဲ့တဲ့ Al-Shabaab ဖြစ်သွေးကြော်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးအနည်းဆုံးလူ9ဦးသေဆုံးခဲ့တယ်လို့ဒေသခံတွေနဲ့ရဲတွေကပြောပါတယ်။ဆိုမာလီယာနိုင်ငံမှာသမ္မတနဲ့ဝန်ကြီးချုပ်တို့ကြားနိုင်ငံရေးတက်တနာဖြစ်နေတဲ့အတွက်နိုင်ငံတကာစုရင်နေချိန်မှာပဲအခုလိုတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။အဲကိုင်လန်နဲ့ဆက်နွယ်နေတဲ့ဒီဖွဲ့တိုက်ခိုက်ရေးသမားတွေကဘာဒတ်မြို့အဝင်တကားဆောင်နေတဲ့အစိုးရတပ်တွေကိုတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။
တောက်ကြနေမနေခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုစုံမိုးကျော်နဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီမနေခင် VOA အစီအစဉ်ကိုရုပ်သံအဖြစ်နဲ့ပါပူတွဲပြီးတော့တင်ဆက်ပေးနေတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်နားဆင်ရမှာဖြစ်ပါတယ်စကိုင်းတိုင်းမုံရွာမြို့နယ်မင်းကြီးမွေးတဲ့ချောင်းဦးမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပထမဆုံးချိန်ရင်ဆိုင်တိုက်ခတ်မှုတွေဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်အနီးနားကကျေးရွာဒေသတွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေမှွေနှောက်ခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးဗျာ။
စကိုင်းတိုင်းကချောင်းမြို့အထွတ်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဒီဇင်ဘာ30ရက်ကပထမဆုံးအပြန်အလှန်တိုက်ခိုက်မှုဖြစ်ခဲ့ကြပါတယ်။စစ်ကောင်စီရင်နှန်းကိုကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ရာကတိုက်ပွဲဖြစ်တာလို့ချောင်း PDF ကတာဝန်ရှိသူတူကပြောပါတယ
်။ဒီလိုကနေမျိုးစီးစုံပြမယ်တော့မျိုးနဲ့နေရာလုံးရင်းနဲ့ထွက်ချလာတာပြော။ဟုတ်တယ်ပြော။သူတို့စီတောင်းထွက်လာတယ်ဟုတ်တယ်တိုက်ခိုက်ကြပါ။
တိုက်ခိုက်မှုဟာချောင်းမြို့နဲ့တုံးဖာလုံးသာကွာဝေးတဲ့မြို့ဝင်မြို့ထွက်နေရာမှာဖြစ်တဲ့အတွက်ပြစ်ခတ်တံတွေနဲ့ပောက်ကွဲတံတွေကိုမြို့ပေါ်ကနေကြားခဲ့ကြရပါတယ်။စစ်ကောင်စီတပ်ဖက်ကတေဆုံးသူ၄-၅ဦးလောက်ရှိတယ်လို့ဒေသခံတွေကပြောပေမဲ့ VOA ကတော့အတိမပြုနိုင်သေးပါဘူး။ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်မှာအနီးအနားကနေရာတွေကိုစစ်ဆေးရာတွေလှုပ်ပြီးဒေသခံတွေရဲ့ဖုန်းတွေကိုသိမ်းဆည်းရတွေရှိတယ်လို့ချောင်းဒေသခံတူကအခုလိုပြောပါတယ်
။ဒီလိုဆက်လို့လည်းမကောင်းဘူးသူကတမာရန်ရပ်ကိုသူကနေနေပြီးနေလက်ခံကြနေတာဆိုတော့အဲ့ဒီဒါပေအေးနေဝင်သွားပြီးတော့ဒီအပ်ပြီးနေပဒမှုရှိသလားဘုံတော်ကပြည်သလားဆိုတာမေးပြီးတော့စုံငန်းရင်းနဲ့အမှအေးကြီးတဲ့လူတွေပြစ်စီပြစ်စီရလွယ်တာဟုတ်လားဒီလိုလိုဖုန်းတွေတော့ပေးရတာ။အာတမျိုးလုံးတိတ်ဆိတ်သွားတာပေါ့ဗျာ။ဘုံလုံးဘယ်မှမသွားလာမယ်ရော။
ဒီနေ့ကတော့မနက်ခင်းတော့တော်တော်တင်းကြပ်တယ်အခုညနေခင်းကတော့တိတ်ပြီးတော့အတိတာတော့ပါဘူးသွားတော့ကြာရင်ဒီလိုတန်းသွားတော့ညချက်ရရင်တွင်မြို့ပေါ်ကနေပြန်ဝဲပြီးစောင့်ကြည့်တာတွေရှိရလို့လဲဒေသခံတွေကပြောပါတယ်ချောင်းဦးမြို့မှာစစ်ကောင်စီရှင်နဲ့တိုက်ခိုက်ခံရတာဒါပထမဆုံးအကြိမ်ဖြစ်ပြီးစစ်ကောင်စီကဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့နေရာတွေကိုတော့နေမြေရှင်းလင်းတ 干一些单位对送单位心里的路，接下来个米修开始让牛来弄一些对，当年企业对单干那个设备都开单位一片，特别等下你家也把来看呀。
古爷们就在给他发看呀。张马光老卢因生讨论嘛，你们那些看下的，今年没点啥个嘛？第第二年嘛，那这边个今年的苦来表表起嘛嘞。上面那苗白，目前苗嘛不如那个，比如说大部分国家别看目的批发给大家，都有的送给的路东有提供这样也是个吧嘞。第二年嘛，那这工作业这个恰恰家的苗批的目前嘛，第二半段的苗木。高速路也木的，我们家看那速度路偏宽那边，比如的苗子太窄了呢，偏的窄的路是宽的，阳光啊背不来的，目前没有亲历的人物了，过往面对个表变嘛吧。
目前没有嘛，只是马拉那十个人不容易伢办啊，别看木别看比，路在松开的叫目前没有跟这个旅游一个表白的。哎
呀，去哪了？去回老沙皮的，没那么在别个沙皮的。明南木材是啦，因为上路嘅厉害啵，你看加拿大那破呗，比这些都比较加拿大呗。第二咯，第二台呗，比较怎样样嘞？你觉得咯？你要啦，重要啦，你老老实的，人家都是攀爬嘞，你要实的。
第二边米利亚嘞嘛咯，别看木皮的，比这些那破哈，半色比这些破呢，大木呢比这些破皮长，那种都你阿老嘛，别看木皮破个长，自然破别家吧嘞。目前苗嘛，人家跟上差多哩，开眼出来的 video 里嘞，卢木跟人家嘛变成哩嘛嘞。第二苗嘛，内在工作伊阿弟个恰恰哩啊，对待目前苗嘛，第一半段亚洲木跟你们讲跟他变哩叫目前对他跟个识别吧嘞。
那边巴拉个你啥比较就是当天来的，一过单了就是说，干那啥比较干来苦你的，啊，受伤不？我弄下来那些可能也那个。亚裔的话不，高木东也怪高木的年龄不呢，哎嘛。你要我，人呢啊，比如说呢，回来的丢嘛哦，啊，怎样了代价？为明天把多少的丢了呗？嗯，那些人那个，那些呢，你呀，又来讲一，又回来的丢，怎样代价了没有？那那些嘛的，这个啊，移动创业的差大了呗。
是这个阿那里面老板，目前没有转，而且我呢，人呢跟上多少的丢了一个，对哪里阿讲，其他跟人家表白的，目前没有个人民一把丢个了。老师嘛，第二部的数目比较难比，比如的呀，这个呢，你那家讲，古都表白嘞。
因为我咯，这个牛肉，牛肉汤我都没有，人家经常什么，比如，古老板呀，对啊，那东西嘛，东家，有公平的价格喏，那牛肉呀，什么牛肉嘛，人家那里看着，在那边比的个喏，在那边比的不嘛，不过，听说客家的，两地啊，回来生意喏，回来的生意。他那个绿叶木鱼，这边带红鱼不呢？可是绿叶的要大五米了这边，没有就是六米那个，质量咋个呢？工厂里那个边，现在干块米油出来了。
对我们马来西亚目前有哈，浙江是真的，也比如说北部那边，之前不让现在高干上来，咱那那个不来了，去比如楼下那地大批吧，看呀。
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော့ကြနေမနေ့ကင်း VO ရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမြန်မာပြည်ထဲကိုပြန်ဝင်လာတဲ့သူတွေစီမှာ Omicron ပိုးတွေစတွေ့လာရတာကြောင့်ဘယ်လိုပြင်ဆင်ဆောင်ရွက်မှုတွေလုပ်နေတယ်လဲဆိုတဲ့အကြောင်းမတင်ပြခင်မှာအင်းစိန်ထောင်တွင်အထူးတရားရုံးကနေဒီဇင်ဘာ29ရက်နေ့ကအလုတ်ကျန်းတဲ့ထောင်ဒဏ်ချမှတ်ခံရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌကိုဝေရန်ဖြိုးမိုးဟာအင်းစိန်အချင်းထောင်ထဲမှာနှင်းပန်းနှိမ့်ဆက်ခံရတယ်လို့သူနဲ့နီးစပ်တဲ့ရှေ့နေအတိုင်းဝိုင်းကပြောပါတယ်။ဒ တရားပြင်းထန်ရတာပြီးစေကုတကွင့်အခုချိန်ထိမရရှိသေးပါဘူးဒီအကြောင်းပြေပို့လာတဲ့သတင်းကိုဥက္ကမောင်စုံမင်းတင်ပြမှာပ
ါဘဂတာမြအဖွဲ့ချုပ်ဒုဥက္ကရာကိုဝေယံဖြိုးမှုကိုဒီဇင်ဘာ29ရက်နေ့မှာရန်ကုန်ကြောက်တရားမြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပြီးတဲ့နောက်ထောင်အာဏာပိုင်တွေကအဆောင်အသင့်ကိုပြောင်းရွှေ့လိုက်ပါတယ်အဲ့ဒီနောက်သူ့ကိုရိုင်းနှက်တာတွေဇက်တိုက်ပြုလုပ်ခဲ့တယ်လို့ကိုဝေယံဖြိုးမှုရဲ့မိသားစုဝင်တဦးကပြောပါတယ်ကိုဝေယံဖြိုးမိုးရဲ့ကျမ်းမာရေးအခြေအနေနဲ့စေကုသကွင်မရတာတွေကိုရှင်းနေတွေကတဆင်အားလုံးသိရှိရကြောင်းလဲသူက VOA ကိုပြောပြပါဗျ။ဟိ
ုအဆောင်မှုကတပီဆောင်မှုကဖက်နဲ့နဲ့ပါရိုက်တယ်။နောက်ပြီးတော့ကျန်တဲ့ဟို criminal နဲ့ပတ်သက်တဲ့အဲဒီအကျဉ်းသားတွေကျန်တဲ့အကျဉ်းသားတွေက9ယောက်ကသူ2ကြော့ပြန်နေပြီမဟုတ်ဘူး။ဟိုထူးနဲ့ဒါဒီဒါဒီတုတ်တယ်ကအဲဒီတော့သူလည်းဘယ်မှာဒီပြင်းထန်တဲ့တန်ရရရှိရနောက်ပြီးတော့ဒီနိုင်ရိုးကျိုးတယ်သူပြောတယ်ကနိုင်ရိုးကျိုးတယ်ဆိုတာဒီဟိုတုံးကအတီးပြုံနိုင်တဲ့အနေထားတော့မရှိဘူးပေါ့လေဒါပေမဲ့နိုင်ရိုးကအဲ့လိုကျိုးတဲ့အနေထားဖြစ်နေဖြစ်တဲ့ဖြစ်နိုင်တဲ့အထီးကိုနာကျင်နေရဆိုတော့ပုံနာမျိုးဟိုပြောတယ်ကအဲ့ဒါအတော့လေဒီစီးကုတောင်မှုမရသေးဘူးလို့သိရတယ်ကဟုတ
်ပုံသူနေကထောင်တန်းပြစ်တန်းချမှတ်ခဲ့ပြီးတဲ့နောက်အခုလို့ကိုဝေယံဖြိုးမိုးရိုင်းနှက်ခံရတယ်ဆိုတဲ့ကိစ္စကိုအကျဉ်းထောင်တွင်ကအဆောင်သူအကျဉ်းသားတွေမျက်မြင်တွေကိုမေးမြန်းပြီးသူ့ရဲ့ရှင်းနေတူက VOA ကိုအခုလိုအတည်ပြုပြောပါတယ်
ပြောရင်တော့ကျင်းပြီတလားရှိရင်သူ့ကိုရှင်းပြီးအုံတယ်ထိုင်နေတာလေနေနေတော့သူကရုံးထုတ်ထွက်လာတယ်အခုလည်းသူ့ပြလာရောဟိုအုံတယ်ထိုင်နေတာလေသူကမချခံနေဒီတိုင်းလေးကိုနေရာစားပြီးအခင်းထဲဝင်နေကြမင်းမကွာလေဒီမင်းမကွာပြီးပေါင်းလိုက်တာပြောရှင်
ကိုဝေယံဖြိုးမိုးဟာအာနာသိန်းစစ်ကောင်စီကိုစန့်ကျင်ခဲ့လို့ပြီးခဲ့တဲ့မတ်လ3ရက်နေ့ကဖမ်းဆီးခံခဲ့ရပြီးရန်ကုန်တိုင်းတရားရုံး3ခုကနေတရားစွဲဆိုတာခံခဲ့ရပါတယ်။အမှုတစ်ခုအတွက်ရန်ကုန်ကြောက်တရားမြို့နယ်တရားရုံးကသူ့ကိုထောင်ဒဏ်2နှစ်နဲ့တလဒီဇင်ဘာ29ရက်နေ့ကအမိန့်ချမှတ်ခဲ့တာပါ။နောက်ထပ်တရားရုံး2ခုကအမှုတွေကိုဆက်ပြီးရင်ဆိုင်ဖို့ကြံပါသေးတယ်။သူဟာဒီဇင်ဘာလ10ရက်နေ့ကအင်းစိန်ထောင်ထဲကနေအတန်သိပ်တပိတ်ကိုပါဝင်ခဲ့တဲ့အတွက်လည်းတိုက်ပိတ်တာခံခဲ့ရပါတယ်။အဲ့ဒီအတန်တိတ်တပိတ်မှာပါဝင်ခဲ့သူအလုံးကိုထောင်အာဏာပိုင်တွေကရိုင်းနဲ့အပြစ်ပေးတာတွေလုပ်ခဲ့တယ်လို့သူ့ရဲ့ရှင်းနေတွေက VOA ကိုပြောပြပါတယ်။အခုလိုကိုဝေယံဖြိုးမိုးထောင်တွင်းနိုင်တဲ့စီနဲ့လှုပ်ခံခဲ့ရတယ်လို့အလားတူကိစ္စတွေနောက်ထပ်ဖြစ်မလာအောင်လူထုနဲ့လက်တွဲပြီးတိုက်ဖြတ်သွားဖို့လိုတယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့ဘိုးကော်မတီဝင်တဦးက VOA ကိုပြောပါတယ်။ဘဂတာမြအဖွဲ့ချုပ်ရဲ့ဘိုးလုပ်ငန်းကော်မတီဝင်ဟောင်းတူဖြစ်တဲ့ကိုမင်းသွေးတစ်ကိုလည်းမော်တော်ယာဉ်ဥပဒေပုံမှန်95နဲ့ဒီဇင်ဘာ30ရက်ကြာတာပြည်နေမှာထောင်ဒဏ်တစ်နှစ်ချမှတ်ခဲ့ပါတယ်။သူ့ကိုစွဲဆိုထားတဲ့ပုံမှန်ဟာကြိုးကြောင်းစီလျော်မှုမရှိဘူးလို့လည်းသူ့ရဲ့မိသားစုဝင်တူက VOA ကိုပြောပါတယ်
။ကြိုးကြောင်းမတရားလို့မြင်တယ်။ဘာလို့လဲဆိုတော့ February 10ရက်နေ့ကဖမ်းခံရတယ်။ဘာဖြစ်မှမရှိဘဲနဲ့ဖမ်းသွားတယ်။အပုံမှန်ကလည်းမသိဆိုင်ပုံမှန်တွေတက်တယ်မှာ။ဆိုတော့ကြိုးကတရားဘူးလို့ပဲမြင်တယ်။အခုတစ်နှစ်ချပုံမှန်လဲကျွန်တော်တို့ကဟိုရှုံချရတယ်ပေါ့နော်။ဟုတ်ဟုတ်
ကြတာပရိနေကပြစ်ဒဏ်တွေချမှတ်ခံခဲ့ရတဲ့အထက်မှာလူသိထင်ရှားတဲ့အမှုပညာရှင်တွေနိုင်ငံရေးသမားတွေနဲ့ကျောင်းသားအဖွဲ့အစည်းတချို့ကသူတွေလည်းပါဝင်ကြပါတယ်။အများစုကနိုင်ငံတော်အကြီးအကျယ်ပြည့်စုံတဲ့ပုံမှန်တွေမတရားအသွင်ဆက်သွယ်မှုဥပဒေပုံမှန်တွေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေတွေနဲ့တရားစွဲဆိုခံခဲ့ရသူတွေဖြစ်ကြပါတယ်ခင်ဗျာ
။ကိုကမောင်စိုးမင်းပြောပြခဲ့တာပါခင်ဗျာ။ပြည်ပကနေပြန်လာတဲ့ဒီမြန်မာနိုင်ငံသား၄ဦးစီမှာကိုဗစ်မျိုးကွဲတဲ့ Omicron အတည်ပြုတွေ့ရှိခဲ့ပြီးတဲ့နောက်လူထုကြားဒီလိုကိုဗစ်မျိုးကွဲတဲ့ကူးစက်မှုအန္တရာယ်မရှိစေဖို့အတွက်ကာယရောဂါကာကွယ်ရေးနည်းလမ်းတွေကိုဆက်ပြီးလိုက်နာကြဖို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတဆောင်ရွက်နေသူတွေကတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ဒေါခင်မျိုးသက်ကတင်ပြမှာပါ။
အာရဗ်စော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့ကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပြီးဝင်လာတဲ့မြန်မာနိုင်ငံသား၄ဦးမှာ Omicron COVID ရောဂါပိုးသစ်တွေ့ရတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဒီဇင်ဘာ28ရက်အင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။သူတို့၄ဦးစလုံးကိုကုသရေးစင်တာရဲ့မှာသတ်မှတ်ရအတွင်းစောင့်ကြည့်ပြီးတဲ့နောက်ကျန်းမာရေးအခြေအနေကောင်းမွန်လာတာကြောင့်ကုသရေးစင်တာကနေဆင်းခွင့်ပြုလိုက်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒါဟာပြည်ပကပြန်လာသူတွေကို quarantine ထားပြီးဓာတ်ခွဲစစ်ဆေးရာကနေ Omicron ကူးစက်မှုတွေ့ရတာဖြစ်ပြီးလူလူချမ်းမှာတော့ကူးစက်ပြန့်နှံ့နေတဲ့အနေအထားမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ရဲ့လူမှုကွန်ရက်မှာရေးသားဖော်ပြထားပါတယ်။ဗီဇာပြောင်းကိုဗစ်ပိုးသစ် Omicron လူလူချကူးစက်မှုမရှိသေးပေမဲ့ကာယောဂါတက်တဲ့အလှိုင်းဆူဆူဝါးဝါး ကြုံတွေ့ခဲ့ရတဲ့အတွက်ပြည်သူတွေမပေါ်ဆတဲ့ဘူးလို့ကျမကြီးတာဝန်ရှိသူတွေကတော့သတိပေးနေပါတယ်။ကာယောဂါတက်ပြတ်လှိုင်းပြင်းထန်ခဲ့တဲ့ဇူလိုင်လအစောပိုင်းကလူအသွားလာများတဲ့ဈေးနဲ့ကျောင်းတွေကလည်းအဆုလိုက်ကူးဆက်မှုတွေတဲ့ဘကိုးတိုင်းလေပန်းမျိုးနဲ့လည်းပါဝင်ခဲ့ပါတယ်။အခုချိန်မှာတော့ယောဂါဖြစ်ပွားသူမရှိသလောက်နေပါသွားပြီဆိုပေမဲ့တနေ့ကိုလူရောက်150ဝန်းကျင်လောက်ကိုကိုဗစ်ယောဂါပိုးရှိမရှိပုံမှန်စစ်ဆေးတာတွေလုပ်နေတယ်လို့သိရပါတယ်။ကာယောဂါကာကွယ်ရေးအလေးအထတွေကိုလိုက်နာနေတယ်ဆိုပေမဲ့ဆက်ပြီးတတိရှိကြဖို့လဲလေပန်းမျိုးနဲ့ကျန်းမာရေးတာဝန်ရှိသူတို့ကတိုက်တွန်းထားပါတယ်
။ဒီကံတကြလေးကိုမကလေးတက်ကျန်းမာအတက်နိုင်ပြီကိုကျန်းမာရေးတော့ကိုပြီးကြပြီးတော့နေရောရင်တော့သင်ပြေသွားမှာပါ။ဟိုဒီတိုင်းဒီလိုအရင်လိုပဲလက်လွတ်စပယ်ပြန်နေလိုက်မှဆိုရင်တော့ပြောလို့မရဘူးကောနော်ပထမတစ်ခါတော့ကလည်းကျွန်တော်ခံပြီးပါပြီလေအဲဒါမှခံပြီးပါတော့ပေါ့ပေါ့လေးပဲလို့တော့တီးလို့တော့မရနိုင်သေးဘူးကောနော်ဒီချိန်မှာအဲ့ဒီပြောအကုန်လုံးတော့ဟိုခီးကန်လေးနဲ့နေပြီပါလို့ပဲပြောချောတင်တော့ပ
ါခိမနိုင်သိမ့်မြန်အခြေအနေနဲ့ကာယောဂါတက်တရားလိုင်းကူးဆက်ခဲ့ခြင်းတော့ကတည်ဆုံးသူတွေရဲ့အလောင်းတွေကိုစုပုံပြီးကြိုးရတဲ့အထိဖြစ်ခဲ့တာပါအခုရပိုင်းတွင်မှာတော့ကိုဗစ်ကူးစက်ဖြစ်ပွားသူတိတ်ပြီးမတွေ့ရတော့ဘူးလို့ရန်ကုန်ခြေဆိုင်ပရဟိတအဖွဲ့တစ်ခုကပြောပါတယ်
။ဟိုလက်ရှိနေပြည်နယ်ထားပြောမယ်ဆိုရင်တော့ဟိုနည်းနည်းအေးချမ်းနေသေးတယ်ဆိုတဲ့သဘောပြတာပေါ့နော်။ဟိုတိတ်ကူးစက်မှုတွေပါနေတော့စိုးစိုးဝါးဝါတော့မကြားရသေးဘူး။အဲတော့ကျွန်တော်တို့ကလည်းအခုဒီကဲအခြေအနေကိုမူတည်ပြီးတော့ပရိုက်တာလောက်ဆောင်တဲ့နေရာမှာလည်းအခက်အခဲလေးတွေရှိတာပေါ့နော်။လို့ပေါ့တရားလေးတွေရှိတဲ့အတိုက်တော့လောရတာတင်းနေတော့ကတိတာပေါ့ဒီရင်လို့ပေါ့ပေါ့ပါပါလွတ်လွတ်လပ်လပ်ဒုနာပို့ဆောင်ခွင့်ပေးဆောင်ခွင့်ရဟိုတိတ်ပြီးတော့ပေါ်ဒီတဲခွင့်နေရအစားပေါ့နော်နည်းနည်းတန်တက်လေးတွေရှိလာတော့ကျွန်တော်တို့မှသွားလာတာနည်းနည်းအခက်အခဲလေးတွေဖြစ်လာတာပေါ့
စစ်တပ်အာဏာသိမ်းအုပ်ချုပ်တဲ့ကာလမှာညမထွက်အမိန့်ရှိနေတဲ့အတွက်ပရဟိတဆောင်ရွက်သူတွေအနေနဲ့24နာရီအပြည့်ကူညီပေးနိုင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်ကယောဂါတက်တဲ့ဆိုင်းကာလတုန်းကလည်းအခက်အခဲတွေကြောင့်ကြောဖြတ်ခဲ့တဲ့အတွေ့အကြုံရှိခဲ့တဲ့အတွက်အခုကူးစက်များ Omicron ချိုးတင်ကာကွယ်နိုင်ဖို့အတွက်ကယောဂါရှင်းမြင့်တွေအတိုင်းနေထိုင်ဖို့သတိပေးနေတာပ
ါကာကွယ်တဲ့ PC လေးတွေ Mask တို့ဟလားလက်ဆေးဓာတ်တို့နောက်လူတွေယုံနဲ့ဆူဆူယုံသွားတဲ့နေရာတွေကိုရှောင်ကျင်တာတို့မလိုအပ်ဖက်နဲ့အပြင်မထွက်ဖက်နဲ့နေတာတို့အဲ့ဒါမျိုးလေးတွေကိုတော့ဒိန်းဒိန်းတိတ်တိတ်နေပေးဖို့လိုမယ်ပေါ့နော်ကြိုတင်ကာကွယ်တဲ့အနေနဲ့။ဟောဆိုအဲ့လိုမှမဟုတ်လို့ဟိုသွားနေလာနေအောင်မယ်ဆိုလို့ရှိရင်ဒီလိုပဲတိုးကျိတ်ခွေနေအောင်မယ်ဆိုရင်တော့တတိယလိုင်းထဲပို့စူးသွားနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကမြင်လာတာပေါ့နော်။ဘာလို့ဆိုဒီယောဂါလည်းကျွန်တော်ကြားသိရတဲ့လောက်ကကုသဉာဏ်နဲ့အတွက်လေကြိုတင်ကာကွယ်မှုတွေကတော့အမြဲတမ်းဟိုလောက်ထားဖို့လိုလိမ့်မယ်။အဲ့ဒါကတော့တိုက်တွန်းနေတာပေါ့နော်။ကျွန်တော်တို့အတင်းဖွဲ့တွေမှာလည်းတက်နိုင်တဲ့လောက်ပြည်သူတွေကိုကြိုတင်ကာကွယ်ဖို့အတွက်ကိုယ်ကိုယ်တိုင်လည်းကာကွယ်ဖို့ပေါ့နော်အားလုံးကတော့ကျွန်တော်တို့အတင်းတိုင်းမှာတော့အစင်းနဲ့လှုပ်ထားကြတာရှိပါတယ်ဟုတ်ကဲ့
ဗီဇပြောင်း Omicron COVID ပိုးတဲ့နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စူးစမ်းနေချိန်မှာပဲ COVID ကာကွယ်ဆေးထိုးကြဖို့နဲ့အားဖြင့် COVID ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာတော့ COVID ကာကွယ်ဆေးအချိန်ပြည့်ထိုးနိုင်ပြီသူက15သန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒါပေမဲ့ကိုဗစ်ကာကွယ်ဆေးပထမအလုံးထိုးနိုင်မှုအတွက်စောင့်နေကြသူတွေကအများပြားရှိနေပါသေးတယ
်။သတင်းစင်းလေးမြန်မာပြည်တွင်းမှာဘယ်လိုအခြေအနေတွေပဲရင်ဆိုင်နေရသည်ဖြစ်စေပေါ့ဗျာ။နောက်ထပ်ကိုဗစ်လိုင်းတည်တည်မကြုံရစေဖို့အတွက်ဒီကိုဗစ်ကာကွယ်ရေးဆိုင်ရာစည်းမျဉ်းတွေကိုအတိအကျလိုင်းနာကြဖို့ထပ်မံနှိုးဆော်လိုက်ရပါတယ်ခင်ဗျာ။မကြာခင်မှာတော့ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်စံမရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေနားဆင်ရတော့မှာပ
ါ VOA American တိုင်းရင်ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELTA 70B Asia Bing တို့ Channel 13ဒါမှမဟုတ် Thaicom 6တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနဲ့နေခင်းဖြစ်ကြပါသည်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ32 kHz 9335လိုင်းလူမီတာ49 kHz 6153ရဲ့နဲ့အတူ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍတွေတင်ဆက်ပြီးရောက်လာမယ့်ဒီတိုင်းရင်သတင်းလွှာအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
သူတို့ဒီစစ်တပ်ကများသောအားဖြင့်ဒီချင်းတွေတက်နေမြေပြင်မှာကျတော့တိုက်ပွဲကအားဖြစ်ဖို့အတွက်သူတို့ကလက်နဲ့ကြီးရနောက်ပြီးတော့စစ်လင်းသုံးပြီးတော့အဲ့ဒါဘုံတွေချတာရှိတာဟုတ်တယ်လေကျွန်တော်တို့အဲ့ဒါမှသုံးဖို့အတွက်ကျွန်တော်တောင်းဆိုတာ
KNU နယ်မြေထဲမှာရင်ဆိုင်နေရတဲ့စီးရီးအခြေအနေတွေနဲ့ပတ်သက်ပြီးတော့တောင်းဆိုချက်အပြည့်စုံကိုနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်။စစ်ကောင်စီကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးအပြစ်ပေးဖို့အချိန်ရောက်နေပြီဆိုပြီးတော့သုံးသက်ကြတဲ့အကြောင်းကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ။
သမတော်ကိုအလွဲသုံးစားလုပ်ပြီးစစ်အာဏာရှင်စနစ်တိဆောက်တာဟာမြမစစ်ကောင်းဆောင်ပိုင်းရဲ့ဓလေ့ထုံးစံလိုဖြစ်နေပါတယ်ဒီအစဉ်အလာကြောင့်စစ်ကောင်းဆောင်ပိုင်းဟာသူတို့လိုချင်တာမရရင်အာဏာသိမ်းပြီးအနိုင်ကျင့်ဖို့သာစိတ်ကူးကြပါတယ်ဒီတခါတော့အနိုင်ကျင့်တာကိုခုခံတွန်းလှန်တဲ့ပြည်သူ့ຫນွေဦးတွန်းလှန်ရေးနဲ့ထိတ်တိုက်တွေ့နေရပါပြီကလိန်စစ်ညာစင်နဲ့စစ်ကောင်းဆောင်ရဲ့ပြောဆိုချက်တွေကိုယုံကြည်လက်ခံဖို့နိုင်ငံအတော်များများမှာအခက်အခဲရှိလာပါတယ်။ဒါပေမဲ့နိုင်ငံတကာဥပဒေအရအရေးမယူနိုင်သေးတာစစ်ကောင်းဆောင်တွေအကြိုက်ဖြစ်နေပါတယ်။ဥပဒေအရအရေးယူလို့စစ်ကောင်စီပြုတ်ကျသွားမှာမဟုတ်ပေမဲ့နိုင်ငံတကာအတိုက်အဝန်းကလက်မခံဘူးဆိုတာကိုပြသဖို့လိုအပ်တယ်လို့ယူဆရပါတယ်။ဒါကြောင့် Chris Gunness ဦးဆောင်တဲ့လန်ဒန်အခြေစိုက် MAP မြမအရေးအဖွဲ့ကစစ်ကောင်စီကိုအရေးယူဖို့ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုရောက်ထားပါတယ် ICC ကိုလက်ခံကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအကြောင်းကြားပြပါပြီ NUG ရဲ့လုတ်ပိုင်ခွင့်ကို45 rights အဖွဲ့ကလည်းတင်ပြထားပါတယ
်မြန်မာပြည်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအရေးယူဖို့အတွက် NUG အမျိုးသားညီညွတ်ရေးအစိုးရဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုစီရင်ပိုင်ခွင့်ပေးနိုင်ပါတယ်ICC ကိုရောမဥပဒေအရဖွဲ့စည်းထားတာမို့ရောမဥပဒေအရ ICC ကိုစီရင်ဆုံးဖြတ်ခွင့်ပေးကြောင်း NUG အစိုးရကအကြောင်းကြားခြင်းအဖြစ်အရေးယူနိုင်ပါတယ်။နောက်တစ်နည်းကတော့ရောမစာချုပ်ကို NUG ကလက်မှတ်ထိုးပြီးအရေးယူအောင်ဆောင်ရွက်တာဖြစ်ပါတယ်။ ICC တည်ထောင်တဲ့2002ခုနှစ်နောက်ပိုင်းအမှုတွေကိုအရေးယူနိုင်ပါတယ်။ရောမစာချုပ်ကိုသဘောတူကြောင်းဖော်ပြတဲ့စာရွက်စာတမ်းကိုNUG အစိုးရကကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုပေးအပ်ရပါမယ်။လက်ခံနေဆိုရင်မြန်မာဟာရောမစာချုပ်ဝင်ဖြစ်လာတာမို့စစ်ကောင်စီကိုအရေးယူနိုင်မှာဖြစ်ပါတယ်။စစ်ကောင်စီရဲ့မဟာမိတ်ရုရှားနဲ့တရုတ်ဟာရောမစာချုပ်ဝင်နိုင်ငံတွေမဟုတ်တဲ့အတွက်ကန့်ကွက်နိုင်စွမ်းမရှိပါဘူး
။မြန်မာစစ်ကောင်ဆောင်တွေလက်နက်အားကိုပြီးတင်ဟာဆိုင်နေတာကိုအရေးယူဖို့အတွက်ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့လိုတယ်လို့45 rights အဖွဲ့ကဆိုပါတယ်အရင်ကရိုဟင်ဂျာတွေကိုတတ်ဖြတ်ခဲ့တုန်းကနိုင်ငံတကာအတိုက်အဝန်းကထိထိရောက်ရောက်အရေးမယူနိုင်ခဲ့လို့အခုလိုအရတားတွေကိုတတ်ဖြတ်နေတာဖြစ်ပါတယ်မြန်မာစစ်တပ်ကျူးလွန်တဲ့စစ်ရာဇဝတ်မှုနဲ့လူမျိုးအုပ်စုလိုက်တတ်ဖြတ်မှုကိုစစ်ဆေးအပြစ်ပေးတဲ့တခုတည်းသောကမ္ဘာတရားရုံးဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်စစ်တပ်ဘက်ကရှင်းနေလိုက်ပေးခဲ့တဲ့ICJ နိုင်ငံကတရားရုံးကတော့ရာဇဝတ်မှုကိုကျူးလွန်သူကိုစီရင်ပိုင်ခွင့်မရှိပါဘူး ICC ရာဇဝတ်ခုံရုံးကသာစီရင်နိုင်ပါတယ် အမှုအလုံးကို prosecutor လို့ခေါ်တဲ့တရားထိုင်ရုံးကအရင်ဆုံးစစ်ဆေးရပါတယ
် NUG အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးဥပဒေအရမြန်မာပြည်ကိုကိုးစားပြုတဲ့အစိုးရဖြစ်ပါတယ်စစ်ကောင်စီကိုတပြည်လုံးကလက်မခံနိုင်ကြောင်းဆန္ဒပြပွဲတွေလက်နက်ကင်တိုက်ပွဲတွေနဲ့ပြသနေပါတယ်လက်နက်အားကိုပြီးအကြမ်းဖက်တဲ့စစ်အုပ်စုကိုကုလသမဂ္ဂမှလက်ခံတဲ့အစင်လာမရှိပါဘူးတာလီဘန်အကြမ်းဖက်အုပ်စုကိုအာဖဂန်နစ္စတန်နိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အတိမတ်မပြုပါဘူးအလားတူပဲစစ်ကောင်စီကိုယ်စားလှယ်ကိုအတိမတ်မပြုပဲဥကြုံမိုးထွန်းကိုမြမကိုယ်စားလှယ်အဖြစ်အတိမတ်ပြုထားပါတယ် NUG ကိုပြင်သစ်စီးနှိမ်လွတ်တော်ကအတိမတ်ပြုထားပြီးဥရောပပါလီမန်ကတော့ NUG ကိုရောလွတ်တော်ကိုယ်စားပြုကော်မတီ CRPH ကိုပါအတိမတ်ပြုထားပါတယ
်ဒါကြောင့်မို့ ICC မှာစစ်ကောင်စီကိုရာဇဝတ်မှုနဲ့အရေးယူဖို့ NUG အမျိုးသားညီညွတ်ရေးအစိုးရမှာလုတ်ပိုင်ခွင့်အပြည့်အဝရှိပါတယ်ရောမဥပဒေစာချုပ်ကိုလက်ခံကြောင်းကုလသမဂ္ဂအထွေထွေအတွင်းရုံးမှုရုပ်စီကို NUG ကအကြောင်းကြားလွှာပို့ပေးရပါလိမ့်မယ်အကြောင်းကြားလွှာကိုကုလသမဂ္ဂစာချုပ်ဌာနကစစ်ဆေးရပါတယ် NUG ဟာမြန်မာနိုင်ငံကိုကိုစားပြုမပြုကုလသမဂ္ဂကစစ်ဆေးတဲ့သဘောပါပဲ။ရောမစာချုပ်ဥပဒေကိုလက်ခံတဲ့နိုင်ငံတွေပေါင်းဝင်းတဲ့နိုင်ငံစုံညီလာခံကနိုင်ငံတိုင်းရဲ့ကိုယ်စားလှယ်ကိုစစ်ဆေးပြီးအတည်ပြုရပါတယ်။ဒီနေရာမှာရောမစာချုပ်ဝင်နိုင်ငံတွေဟာကန့်ကွက်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့ NUG ကိုကန့်ကွက်ဖို့အလားအလာမရှိပါဘူး။စစ်ကောင်စီအလိုတော်ကြီးတွေဖြစ်တဲ့ရုရှားတရုတ်နဲ့အာဆီယံနိုင်ငံအချို့ဟာရောမစာချုပ်ဝင်မဟုတ်တဲ့အတွက်ပြောပိုင်ခွင့်မရှိကြပါဘူးဒါကြောင့် NUG အနေနဲ့ ICC မှာစစ်ကောင်စီကိုအမှုစစ်နိုင်အောင်မနေ့အမြန်ဆောင်ရွက်တင်တယ်လို့45 rights အဖွဲ့ကဆိုပါတယ် NUG အစိုးရလိုအပ်တဲ့ဗန္ဒာရေးနဲ့အတက်ပညာကိုကုလသမဂ္ဂကထောက်ပံ့တင်တယ်လို့လည်းဆိုပါတယ်စစ်ကောင်စီဟာအပေခံရာဇဝတ်သားဖြစ်ကြောင်းနိုင်ငံတကာဥပဒေအရတက်သေးပြဖို့အချိန်ရောက်လာပြီဖြစ်ပါတယ်ခင်ဗျာ
ဘောကင်းရဲ့မြန်မာပြည်တွန်သက်ချက်ပြီးအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့လာမယ့်နှစ်သစ်အတွက်ကျမ်းမာရေးတန်ဓေဋ္ဌန်အကြောင်းကိုပြောပြထားပါတယ်ကိုဗစ်ကာယောဂါနဲ့နှစ်သစ်ကိုနှစ်ခါဖြတ်ကျော်လာခဲ့ရတဲ့မြန်မာပြည်သူတွေဟာဆရာနာသိမ့်မှုကိုပါကြုံနေရတာကြောင့်အခုနှစ်သစ်မြန်မာပြည်မှာတာမန်ထက်ပိုတဲ့တန်ဓေဋ္ဌန်တွေလိုအပ်နေတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကသမားတော်ကြီးဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့ဒီ COVID-19 လိုက်တာမနစ်ကရောဒီနေ့မှာပေါ့နော်နှစ်သစ်ကူအတွက်ဒီအရင်ပုံမှန်သတိခံတွေနဲ့မလုံလောက်တော့ပဲနဲ့ဖြစ်လာချိန်မှာဒီနေ့မြန်မာနိုင်ငံမှာကဆရာနာသိမ့်တဲ့နိုင်ငံဆိုင်ကြီးပါထိလာတာမို့ရှုပ်ပိုင်းရောဒီစိတ်ပိုင်းပါပေါ့နော်ကျန်မာရေးကိုခံကောင်းဖို့အတွက်ဆိုရင်ရှင်းညစ်နှစ်သိအတွက်ဆိုဘယ်လိုအကြံပြုချင်လဲ
2021ခုနှစ်မှာဖြစ်ခဲ့တဲ့ဒီ benefit ကိုစေအားလားသိမှုဖြစ်နေတဲ့အစီအစဉ်တွေဖြစ်တဲ့ covid ကကဘေးအပြည့်အဝပတ်သက်ပြီးဘယ်လိုဆိုးသွားလာလဲဒါတွေရဲ့နောက်ဆက်တွဲကျွန်တော်ပြည်သူတွေဘယ်လိုခံစားနေရလဲဒါတွေဟာအင်တာအရေးကြီးတဲ့အချက်တွေဖြစ်2021မှာဖြတ်သန်းခဲ့ရတာပေါ့လေအဒီကိစ္စကိုကျွန်တော်မဆွေးနွေးခင်မှာပဲပထမဆုံးအချက်တွေနဲ့မနေ့ကဒီချိန်တော့ပေါ့ကွာဒီ program မှာ new year resolution နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအထူးကြီးယောဂကုအသေး GP society ပြည်ဝင်လည်းဖြစ်ပြီးတော့ကျမကြီးပညာရှင်အခမ်းအနားတွေမှာရှီရန်က contribute လုပ်ခဲ့တဲ့ဒေါက်တာဦးမြင့်ဦး GP အချိန်မတန်မီ covid ယောဂကြောင့်ပဲကျူးလွင့်ဆော့ခဲ့ရတာအတွက်အထူးသတိရဝန်ကြီးကျွန်တော်ပြောလိုပါတယ်အလားတူပဲ covid ယောဂနဲ့အသက်ဆုံးမဆော့ခဲ့ရရှာတဲ့ဤသူတွေနဲ့မလို့အဖဲဆော့ခဲ့တဲ့အနာသိမှုရဲ့နောက်ဆက်တွဲအဖြစ်ပြည်သူတရားလုံးခံစားနေကြတဲ့ဒုက္ခတွေ trauma တွေစိတ်တရားသိခံစားမှုတွေအတွက်အထူးစိတ်ကောင်းကြောင်းပြည်သူရဲ့ resilience ကိုခေါ်တဲ့ခံတမ်းကြီးအစွမ်းတက်တည်ရှိမှုနဲ့ဒီဒုက္ခတွေကိုဒစိုက်မနှချက်ချက်ခံဒုနာနေတာကိုတွေ့ရလို့လေကိုကြီးမိကြောင်းချီးကျူးကြောင်းကျွန်တော်အထူးစိတ်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဘလို့ကျမ်းမာရေးတန်ဓေဋ္ဌန်မျိုးကိုအကျံပြုချင်လဲဆရာ
ဒီ new year resolution ချက်မှတ်တယ်ဆိုတော့အစဉ်အလာအဖြစ်အမှန်တကောင်းပါတယ်မိမိရဲ့ဒီကိုကြီးဆောင်ရွက်နေတဲ့အချက်တွေ၊ကောင်းချက်ဖော်နေတဲ့အချက်တွေကိုချက်မှတ်ဖို့ပဲလိုပါတယ်။အောင်မြင်အောင်လ ဒီစိတ်မှာဆောင်ရွက်တဲ့ကိုကယေကြည်ပါတယ်အဲ့ဒါကိုယ်ပအောင်ပြန်တိုင်းတဲ့ဘယ်လို့ဆောင်ရွက်နိုင်တဲ့ရီဇိုလူရှင်တစ်ခုချမှတ်ဖို့မသင့်တော့ပါဘူးမိမိလုံဆောင်တိုင်းနဲ့ဆောင်ရွက်နိုင်တဲ့အတိုင်းကတခုကိုချမှတ်ပြီးတော့ဖြည့်တစ်ဖြည့်တရားဒီပြီးတော့လက်ကုမှာဘယ်လို့တိုင်းတာတိကိုဆောင်ရွက်နိုင်မယ်ဆိုတော့ခံမှန်းပြီးတော့စနစ်တကျဆောင်ရွက်ဖို့လိုတာပေါ့ဒီနေ့မှာကျ sense of hopelessness.
ဘလုံးကကျွန်လေးချက်ကရှိတော်ဘူးဆိုပြီးတော့စုံပါတော့တဲ့အထိစံစားနေရတယ်။နောက်ကိုလာမယ့်ညိုဆက်ကြီးအထိကိုထိပါလာတယ်ဆိုတာကိုကျွန်တော်ကမ္ဘာကြီးထွေးကြတယ်မှာအများကြီးတွေ့ရပါတယ်။ဒါဒီဒုက္ခဆူတွေကို2020မှာရာဒီယိုလူနောက်ကြီးအတွက်မိမိတို့တက်အားသဖြင့်ဘယ်လိုဆောင်ရွက်ခြင်းလဲဘယ်လိုဆောင်ရွက်ပါဝင်ဒီကောင်းမယ်ဆိုတာကိုစဉ်းစားဖို့ဆိုတာလိုပါလိမ့်မယ်။ဟုတ်ကဲ့ဆရာအ
ဖြစ်ပါရခင်ဗျာအခုတခါတော့ထိုင်းအခြေစိုက်စ ဖေဗာဝိုင်းတော်သားရိစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့ကရင်ပြည်နယ်ကော့ဂရိတ်မြဝတီအာရှလမ်းမပေါ်မှာပြည်သူလူထုအနေနဲ့ကားနဲ့သွားလာရင်ပတိပူပူနဲ့အစစ်ဆေးခံဖို့ကရင်အမျိုးသားအစည်းအရုံး KNU ကကြေညာချက်ထုတ်ပြန်ထားပါတယ်။မင်းတပ်မျိုးနဲ့အတွင်းမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်တို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့မြဝတီမျိုးနယ်လေးကီကော်ဒေသကိုလေကြောင်းပြန်တပ်မှုကင်းမဲ့စုံသတ်မှတ်ပေးဖို့ကရင်အမျိုးသားအစည်းအရုံး KNU ကနေကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ဂရိတ်မြဝတီအာရှလမ်းမပေါ်မှာစစ်ကောင်စီတပ်ကနေအရတားကားတွေကိုအသုံးပြုပြီးအင်အားတိုးချဲ့လှုပ်ရှားလာတာကြောင့်ပြည်သူလူထုအနေနဲ့ကားနဲ့သွားလာရင်ကားမှန်တွေချထားခိုင်းတယ်လို့ကားတွေကိုတလပတ်အုပ်ထားခြင်းစစ်သုံးပစ္စည်းလက်နက်ခဲယမ်းတဲဆောင်ခြင်းတွေမပြုလုပ်ကြဖို့နဲ့နေမြခံခဲယမ်းလေတာဝန်ရှိသူတွေတားမြစ်ဆစ်ဆဲရင်အစ်စ်ခံဖို့စတဲ့စည်းကမ်းချက်တွေကိုကရင်မျိုးသားစည်းရုံး KNU ကကြေညာထုတ်ပြန်ထားပါတယ်။ဒီခေတ်လည်းဒီဇင်ဘာလ29ရက်နေ့မှာ KNU ကနေထုတ်ပြန်ညွှန်ကြားထားတာပါ။ဒါပြန်လက်ရှိအချိန်မှာပြည်သူလူထုတွေအနေနဲ့အဲ့ဒီလမ်းကိုသွားလာတာမလုပ်စေချင်သလိုချင့်ချိန်စဉ်းစားပြီးမှသွားလာတင်ကြောင်းလဲ KNU ဗဟိုကော်မတီဝင်ဘဒူစောတော်နီးကပြောပါရယ်အင်အားတိုးချဲ့လာတဲ့စစ်ကောင်စီတပ်တွေဟာလေးကီကော်မှာပြစ်ခတ်တိုက်ခိုက်မှုတွေနေ့စဉ်နေပါလှုပ်ဆောင်တဲ့အပြင်လေရင်နဲ့ပါအတုံးပြုတ်တိုက်ခိုက်လာတာကြောင့်ဒေသခံလူထုတောင်းနဲ့ချီကလည်းတစ်ဖက်ထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်
ချင်းပြည်နယ်မြင်းတပ်မြို့နယ်မှာဒီဇင်ဘာ19ရက်နေ့ကစပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းနဲ့ကြောင်းနဲ့ထိုးစစ်ဆင်လာပြီးချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF မြင်းတပ်နဲ့ဒီဇင်ဘာ26ရက်နေ့အထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အင်အား150ကျော်လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမြင်းတပ်မြို့နယ်ရှစ်မွေလာပန်းဝမတူးနဲ့ခွေးလိန်ကျေးရွာဘက်ကိုထိုးစစ်ဆင်တိုက်ခိုက်လာတာဖြစ်ပြီးအဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကပိုကြီးအဆင့်တဦးအပါအဝင်10ဦးတေဆုံးပြီး CDF မြင်းတပ်တပ်ဖွဲ့ဝင်တဦးဟာလည်းရှစ်မွေကျေးရွာတိုက်ပွဲမှာကြဆုံးခဲ့တယ်လို့ CDF မြင်းတပ်ပြောရေးဆိုခွင့်ရှိသူစလိုင်းယောမန်ကပြောပါတယ်မြင်းတပ်မျိုးနဲ့အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာလက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်လူနေအိမ်အနည်းဆုံး5လုံးပျက်စီးခဲ့တယ်လို့ဝမ်မတူးတိုက်နယ်ဆေးရုံလည်းလက်နက်ကြီးထိမှန်ပျက်စီးခဲ့ပါတယ်တပ်ပြင်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာအသက်12နှစ်အရွယ်ကလေးငယ်တဦးအပါအဝင်ဒေါ်ထဲမှာစစ်ပေးတိန်းဆောင်နေတဲ့ဒေသခံ3ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့စလိုင်းယောမန်ကပြောပါတယ်
ရခိုင်ပြည်နယ်မောင်တော်မြို့နယ်မြင်းလွတ်မြို့နယ်ခွဲမှာတာဝန်ကျနေတဲ့ထွေအုပ်ဝန်ထမ်းကိုစန်းသိန်းနိုင်အသက်ခံရမှုမှာပြစ်မှုကျူးလွန်သူလို့တန်တရားရှိသူ2ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့သိရပါဗျ။ဖမ်းဆီးခံရသူတွေကတော့မောင်တော်မြို့ရက်ွက်နှစ်ပုံမူကျေးရွာကယာဆာအာရဖက်နဲ့မောင်တော်မြို့မှာအနောက်ရက်ွက်မန်စီကျေးရွာကနော်ဘီဟုစောင်းဆိုသူတွေဖြစ်တယ်လို့မောင်တော်မြို့ခံတွေကပြောပါဗျ။ကိုစန်းသိန်းနိုင်ဟာမောင်တော်မြို့နယ်ဖေစီကျေးရွာသားဤစမိုင်းဆိုသူထံကရက်ဆရာရှိတဲ့အကျွေးသားတောင်းရာကနေဒီဇင်ဘာလ22ရက်နေ့ညအချိန်တပ်ဖြတ်ခံရတာဖြစ်ပြီးသူ့အလောင်းကိုနောက်တနေ့မောင်တော်မျိုးဆက်လီစိတ်အနီးမှာတွေ့ရှိခဲ့တာဖြစ်ပါတယ်။ကိုစန်းသိန်းနိုင်တိတ်ဆုံးမှုနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေလို့ဆွဆွဲခံထားရတဲ့ဤစမိုင်းနဲ့နောက်ထပ်အုပ်ကိုလည်းရဲတပ်ဖွဲ့ကရှာဖွေနေပါတယ်။
ရှမ်းပြည်ရှေ့ပိုင်းကျိုင်းတုံမြို့မှာမြို့နယ်တွင်ရှိဘုံတော်ကြီးကျောင်းနဲ့အားလုံးညအိမ်ညနေဧည့်သည်လက်မခံဖို့ဆင့်ဆုံညွန်ကြားဖို့ကျိုင်းတုံမြို့သာရဏာရေးမှူးရုံးကနေမြို့နယ်တန်ခါနိုင်ကအဖွဲ့စီကိုစာရဆောင်ပေးပို့လိုက်ပါတယ်ဒီဇင်ဘာ23ရက်နေ့ကအဲ့ဒီစာကိုပေးပို့လိုက်တာဖြစ်ပါတယ်ကိုဗစ်ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးလုပ်ငန်းဆောင်ရွက်ဖို့ရှမ်းပြည်နယ်ဆိုရဖွဲ့ရစီဝေဆုံးပြချက်အရမြို့နယ်တွင်ဘုံတော်ကြီးကျောင်းတွေမှာအလူရှင်တွေညအိတ်ညနေတဲခုချင်းမပြုတ်ဖို့ဆောင်ရွက်ပေးဖို့တိုက်တွန်းကြောင်းရေးသားထားပါတယ်လက်ရှိကျိုင်းတုံမြို့မှာကိုဗစ်ကူးစက်နှုန်းကျဆင်းသွားပြီဖြစ်တာမို့ PDF လူငယ်တွေလာရောက်ခိုလုံမှာကိုစိုးရင်လို့စစ်ကောင်စီဘက်ကကိုဗစ်ကူးစက်မှုကိုကြောင်းပြပြီးဟန့်တားတာပဲဖြစ်တယ်လို့ကျိုင်းတုံဒေသခံလူငယ်တွေကပြောပါတယ်
เซจิญญ์มุนลุงเงียนนี่กูลัดตลอดเพื่อปวานีเด็กกูบิดในจริงกายโอกาเน่ในงานยิ่งจัดเตจ้าอาจารย์ชงจิมปะเขียร์เรลูมุนยูฟอรัมเอ็มวายเอสมาอาจารย์ปีมิญญ์ใส่รามังกะเปียวบาร์เร่ดิเซมาลันนัทเชียนนี่มาจ่ายเอาเด้เซจิญญ์มุนลุงเงียนนี่ขานากูมอลัมยายนิ่มยังได้ยากกว่าสิรามัญญารัฐบุตรตะกรูมาจิมปะเขบีมุนจิตเตปาร์ตี้เอ็นเอ็มเอสพีมุนยูยูเยปาร์ตี้เอ็มยูพีเน่ตั้งการอรี มูลเงินเรื่อยๆเข้าใจว่าเรื่องมูลเงินนี้เนี่ยปัจจัยที่ถูกยันเชื่อมาลุงเงินเนี่ยปัญญาเยี่ยมมาเยี่ยมสิบวัยเอ็ดเนี่ยลุงเงินเรื่องนี้สัตว์เด็กลุงมุ่งเพื่อสิริมาปูปังโพไต่ต้นท้าบาร์เร่อะคุณจะเรียนรู้สิ่งเด็กสับปีตัวมาบ้างดูตามมูเนี่ยลุงคุยชกความมูเรื่องเพื่อบอกสิเม่เลี้ยงใจใครมูเรื่องสิ่งสิ่งที่อยู่ในเรื่องจ้า ลีกีก็ติดตามกูลีจ้าวเปลี่ยนตามมูเกมเมอร์ส่งตามมาไปผู้ที่จะมาลันนั่งเสียงนี่มาเกี่ยมยูดาสิยงเคียนยูกันเองจริงๆเช็คทุกอย่างจ้าวสู้เก็บไว้ที่จ้าวมีกี่เรื่องมูเนี่ยสู้จีเช็คกูน้ำห้องงานนี่เดินสับไปชาวไว้
กิจกรรมนี้มีวิคยังกิจกรรมอยู่ตามหาเช่าทิ้งเช่าอย่างเล็กก็มีเด็กเที่ยวสิ่งสิ่งต่างๆในวิทยาลัยเรียนเอาไปกิจกรรมนี้สิ่งกิจกรรมอยู่ในสิ่งสิ่งต่างๆจะเด็กขัดใจใครมือเปลี่ยนทางลักเข้ารับว่าเสียปฏิบัติการเรียนมาเนี่ยมาเสียแต่เพื่อการเรียนจังอากูมาต้องพูดต้องสู้เรื่องกิจกรรมนี้สิ่งยังกิจกรรมอยู่ตัวก็ท่าประตูสกัดทุ่งเงาอากูลุกเยาว์เร่
จำนวนในงานการต้องสุนทรการตัวที่สุดก็มีอะไรที่ตัวที่ชิมิตันเนี่ยมีเพียงมาเจอตัวไต้หวันก็อาชีพบูดตัวที่เรียนในจีนนอกเรื่องสิ่งต้องมีอะไรนะผมเลยไม่ใช่สิ่งเดียวแต่ว่าเรื่องนั้นมันต้องบูดตัวที่เราต้องสุนทร
และเช่นที่ปอนี่ได้ไต้หวันเรียกตามผู้ตรวจนับถ้าเล็กขนาดนี้ในงานการจ้างข้าพเจ้าสิจะคุกคุกกับลูกอันนี้เลยลูกประตูสกัดทวิงกับคุณลูกสับเยาว์บาร์เลยคุณนี่ท่านรอที่ในงานการเย่ป่าวมุกอะไรลูกอันนั้นเนาะแต่มาสิเดที่เราสื่อเรื่องพิบูตรจ้างข้าอย่างนี้ในพวกบริษัทสื่อจะรับผู้คนเนาะแต่เมื่อเราได้เล็กขนาดนี้พวกสิมาเล็กที่ไหนมาอุ้ม
ท่านยามาเนสักยิมจีเนมยาวรีขยันกับขยันอยู่ตามหาเช่าเทิงเช่าอย่าเล็กเกี่ยวกับมิวติดเทโกสิ่งสิ่งใดที่จะมาลักษณะยังนี่กันวิญญาณสิ่งนั้นลูกลดต่อมันในอู่เนตจะลูกชาดูเรื่องพันสิ่งแค่รักษาวิขยันอยู่เนมยามาเสตตาจ้าจะขโมยเนื้อสินสัตว์ใดจะป้อนนี่แหละด้วยปีดวนสิ่งสิ่งเช่าจ้าเนี่ยดีดากันในส่งความทรัพย์ในใจเดลูกไต่ไปมาสิ่งสิ่งพักก์
ลีจ้องอันนี้ได้ไข่แค่บาร์เร่ยามาเสด็จยังคงได้ข่าวกับยานเล่ทิ้งดินในอันนี้ยามาตัดผ้าเรียบยานเล่ยกเต็งตัวผู้แค่อยู่บ่หัวเริ่มมือสังกอมาดีกับอันนี้เจนยาชัดชะมาทุกยานต้องสู้แค่รับที่บาร์เร่สับปีร้อยสิบปีเนี่ยเนี่ยเนี่ยไม่เช่นที่เสนอเลยสกายจันกลิ้มอยู่ในดาวไม้นัดเช้าจีวากับมาสิกาวสิกาทูเซเซนใจใครในบีสี่ปีนี้บุคคลเดินดูในเอ็มวีมีเหล่ามุชินในตัวทางนี้ชีเรติดตากันไปดูเรื่อย
เสบียงเจ้าในจ้าบาร์เร่ที่เช่นนี้ก็รอกรอประกันในสุสีเดสับปีชาบาร์เร่กลิ้มอยู่ในตองไปกลิ้งกังโกกาลามาปูมาติชีเรนัชช่างจีวามาปีเคเรดิเซมบาลาเนสต์ตัวยันนิกาซาบีสิกาวสิจับเฟก้าทูเซสินไตไข่กาเจ้าปีตุกากุยปูเป้าจับเฟรุเน่ไตปุยปีนทางเขวาร์เร่ที่พิเศษเจ้าทางในชีเรดิตาคันปีตุริฮะบิลอยาโตเรกูทุบีเจ้าในจ้าอย่าเรลุเสบียงเจ้าในกูกุงีปีนิตุตุกับเบียวบาร์เร่
โอ้ที่อาลองนี่ว่าบ่เนาะที่อาลองนี่ว่าต้องมีอะไรที่จีวันนี่ไปเจียงเงี้ยแล้วเนี่ยพวกตัวเรามาเนี่ยที่เหลือแต่ทุกวันนี้อะไรปลาล้อยสองนี่บ่เนาะสองอันนี้เดี๋ยวจะเล่นในเรื่องที่เราคุยเรื่องเมียนี่อะไรบ่ตัวเรามาหมูเอาตัวที่แฟนเอาเลยไอ้ลุงนี่มาเนี่ยอะไรบ่เจลิทูบีเขาก็จะเล่นฮัสกี้อันนี้นะเว้ยนี่ก็พวกตัวเนี่ยจิ้มมาเลยมันนี่จะเอาอย่างผู้ฟังมึงเนี่ยตีกี่ก็ไม่ต้องเยอะ
นักช่างจีวามาดิฉันบ้านเสร็จต้องยันดีกันนี่สิ่งที่สิ่งจันเนกลีปีดีเอฟซีเอ็นทีเอฟกลีจะมาหาปีตุกากวยเอพเวปากาพะปูเป้าจับเพื่อจ้าใจเพื่อพิบวะเข้าจาระว่าสิ่งที่พี่คนยาบุชุโจมินทงการอนักช่างเป็ดตัดสวยทาร์สิตะกูปีดีเอฟอพเวก้าลายอุปิคดาลูพิบวะเลยไอ้มาเจนรู้อาการนักช่างนารีน่ะเป็นเรื่องยิ่งส่งเรื่องนี้อพเวริโอยันเป็ดเอียดยาลูกับดงยานี่พิคดาชีบาร์เลยเจนรู้วิอาสุดีชูยาชีบาร์
เอริไตเป้ตัวมาสิ่งที่จะเพื่อเวรกันนักช่างจีวันเนี่ยช่างกว่าจีวันก็อินชีเนซงอันลงนั่นเสียงจ้องข้างกูมีชูเข้าใจดูที่ตาข้างปีดูอายตาอันเนซงเสือข้างกูเลยแต่เพียงแค่เรื่องกลิ่นปีเดียบอยู่สุขันชีดูกูวิจารกับเบียวบาร์เลย
23ရက်နေ့ကလေးကနေစပြီးတော့မှစစ်ကောင်စီတပ်တရားကြီးွားထဲမှာသူတို့နဲ့ထိတိုက်တွေ့တဲ့ရသပြည်သူတွေကိုတွေ့ရင်တွေ့တယ်လို့သူတို့တောက်လျှောက်ပြစ်ခတ်တပ်ဖြတ်နေခဲ့ပါတယ်ဗျဒီ25 26လောက်အထိကျွန်တော်တို့25လောက်အထိကျွန်တော်တို့သိထားတာကတော့ကိုယ်ဦးတည်ဆုံးကိုယ်ပြစ်ခတ်တပ်ဖြတ်ခံရတယ်လို့ကျွန်တော်တို့သိရတယ်အဲ့ဒီမှာကျွန်တော်တို့စုစုပေါင်းဆိုရင်ဒီနေ့အထိဆိုအလောင်းကကျုပ်လောင်းကို5လောင်းအထိတော့ကောက်ယူနိုင်ခဲ့ပြီးကျန်တဲ့ကျုပ်လောင်းတွေတော့ကောက်ယူနိုင်ချေသေးခြင်းမရှိသေးဘူးဗျ
ဒါပြင်နှချောင်းကြီးရွာကနေ9မိုင်လောက်ဝေးတဲ့တန်ဖူကြီးရွာကိုဒီဇင်ဘာလ28ရက်နေ့ကစစ်ကောင်စီတပ်ကဝင်ရောက်မီးရှို့တာကြောင့်တရွာလုံးကြီးပါတော်ရဲကိုထွက်ပြေးခဲ့ကြရပြီးခုထိအိမ်မပြန်ရဲကြဘူးလို့တန်ဖူကြီးရွာသားတို့ကပြောပါတယ်။နှချောင်းကြီးရွာဟာကလေးမျိုးကနေ15မိုင်လောက်ကွာဝေးပြီးတော့ကလေးကံကောကာလာမပေါ်မှာတည်ရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့ရဲ့ထူးဆစ်စင်တိုက်ခိုက်မှုကြောင့်နှချောင်းကြီးရွာပြင်နှမြောင်းချောင်းကွာစတဲ့အနေနာကြီးရွာတွေကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ကောင်စီတပ်ကနေအရတားကားတွေကိုအုံပြုပြီးအင်အားတိုးချက်လှုပ်ရှားလာတာတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြဝတီအာရှလမ်းမပေါ်မှာပြည်သူလူထုအနေနဲ့ကားနဲ့တွားလာရင်သတိပြုဖို့နဲ့အစစ်ဆေးခံဖို့ကရင်အမျိုးသားစည်းရုံး KNU ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီဇင်ဘာလ29ရက်နေ့ကစပြီးမင်းတပ်မြို့နယ်အတွင်းစစ်ကောင်စီတပ်ကထိုးစစ်ဆင်လာပြီးချင်းပြည်တုကာကွယ်တပ်ဖွဲ့ CDF မင်းတပ်နဲ့ဒီဇင်ဘာလ26ရက်နေ့အထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တရက်ရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ
။ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA မှာတေးလက်ဆောင်တောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံစီနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုစုံမိုးကျော်ပြောပြပေးမှာဖြစ်ပါတယ
်ယူကရိန်းနဲ့တင်းမာနေတဲ့အခြေအနေတွေကို short ချဖို့ရုရှားသမ္မတဗလာဒီမာပူတင်ကိုအမေရိကန်သမ္မတဂျိုးဘိုက်ဒင်ကကြာတာပတင်းနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးရမှာပြောဆိုလိုက်တဲ့ကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။ယူကရိန်းနဲ့တင်းမာမှုတွေကိုရှော့ချဖို့နဲ့ကျူးကျော်မှုတွေလှုပ်လာခဲ့မယ်ဆိုလို့ရှိရင်အမေရိကန်နဲ့မဟာမိတ်တွေဘက်ကပြတ်ပြတ်သားသားတုံ့ပြန်မှာဖြစ်တဲ့ကြောင်းသတိပေးပြောဆိုခဲ့တယ်လို့လည်းကြာတာပတင်းနေ့ကမီးစင်50အကြာတွေ့ဆုံဆွေးနွေးမှုအပြီးအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်ကအာဂါတာရဲ့ဒုံးမြလွတ်တင်လိုက်တဲ့အစီအစဉ်ပေါ်မှာအမေရိကန်ကစိုးရိမ်မိတယ်လို့ပြောဆိုပါရယ်အီရန်ရဲ့အာဂါတာစူးစမ်းလေ့လာရေးအစီအစဉ်တွေကိုအားပေးကြောင်းနဲ့အီရန်နျူကလ িয়ার အရေး2015ခုနှစ်သဘောတူညီချက်ပြန်လည်အကောင့်ထဲဖော်နိုင်အောင်တန်တမန်ရေးအရာကြိုးပမ်းဖို့လိုလားကြောင်းလည်းပြောဆိုခဲ့ပေမဲ့အီရန်ရဲ့ဒုံးမြအစီအစဉ်ပေါ်မှာတော့စိုးရိမ်မှုတွေရှိနေဆဲဖြစ်ကြောင်းအမေရိကန်ကပြောဆိုထားပါရယ်မြန်မာနိုင်ငံတွင်အချမ်းဖက်လို့ရတဲ့ကိုစစ်တပ်ကအရှင်မြင့်လှုံ့ဆော်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ပို့ရောင်းချမှုပိတ်ပင်ကတ်တတာအပြင်တခြားတန်ခတ်ရေးယူမှုတွေလှုပ်ဆောင်မှုအစင်းသင်းရှိနေတဲ့အကြောင်းဥရောပသမ္မဂ EU ကဒီဇင်ဘာလ30ရက်နေ့မှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်အကြမ်းမဲ့မှုတွေအရှိန်မြင့်ဖြစ်ဝလာနေတာတွေကြောင့်နိုင်ငံတကာကဂျာဝင်ဟန်တာမှုတွေလှုပ်ဆောင်မှုလိုအပ်နေကြောင်းနဲ့တန်ခတ်ရေးယူမှုတွေထပ်မံလှုပ်ဆောင်မှုလိုတဲ့အကြောင်းကိုလည်း EU ကကြေညာချက်ထဲမှာဖော်ပြထားပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ဘက်စွန်းအာချေးပြည်နယ်ကန်ယိုတန်းကနေမိုင်50ကျော်အကွာပင်လယ်ပြင်မှာရဲအတော်ကြာမျောနေတဲ့ရွင်ဂျာ120ဟာဂျာတာပတိနေနောက်ပိုင်းမှာပဲကမ်းခြေပေါ်ကိုရောက်ရှိလာပြီဖြစ်ပါတယ်။ရေဝင်ပြီးအင်ဂျင်ဆက်ပြတ်နေတဲ့ဆက်လေကိုအင်ဒိုနီးရှားရေတပ်သင်းမောနဲ့စိတ်ကမ်းကိုဆွဲလာနိုင်တယ်လို့လည်းအင်ဒိုနီးရှားရေတပ်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းအကြီးအကျယ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်။တောင်းကြနေမနေ့ VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ32 49လိုင်းလမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးကြတာပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးလူအင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.